ကံဘလူမျိုးနဲ့ချက်တင်တိုက်နေတဲ့9000ဘုတ်တိုက်နေအတွင်းမှာမြန်မာစစ်တပ်ကတပ်အထိုင်ချပြီးတော့ပဝန်းကျင်ကျေးရွာတွေဘက်နယ်မြေရှင်းလင်းရေးထိုးစစ်ဆင်လုပ်နေတဲ့အတွက်ဒေသခံတွေဟာနေရာကိုစွန့်ခွာနေကြရပါတယ်။တောတောင်တွေထဲမှာနေထိုင်ရတာအချိန်ကြာမြင့်လာတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေမလုပ်ကိုင်းနိုင်တော့သလိုစားဖို့နေရက်အခက်အခဲတွေလည်းပိုးပြီးတော့ကြီးမားလာပါတယ်။စစ်ဘေးရှောင်သူဦးကသူတို့ကြုံနေရတဲ့အခက်အခဲတချို့အခုလိုပြောပြပါတယ
်။ကျွန်တော်တို့ဘက်မှာအိမ်မှာရာစစ်ကြောင်းတွေထိုးသွားလိုက်လာလိုက်ဆိုတော့ကျွန်တော်တို့လူတွေခေါ်တာပြုတာဟိုကလောက်တာကျွန်တော်တို့အားအားကြီးလဲကြောင်းလို့တိမ့်ဆောင်ပြီးတော့ဒါအဲ့လိုတိမ့်ရတာပါတိမ့်ရတာတော့ရွာဦးလဲကြာကြာမပြန်ပါဘူးခဏတစ်ကြုတ်ပဲပြန်ရတယ်ခဏတစ်ကြုတ်ပြန်ရတာပါဟုတ်တယ်ဟုတ်တယ်တော့ပဲဒီသွားပြီးတော့အဲ့လိုတိမ့်ဆောင်ပြီးတော့နေရတာရှင်းလာကိုလာတော့ရှိပြသာဝတ်နေကြီးလဲဒါအလုပ်ဒီပါညာမှာအဆင်မပြေတော့သောင်းနေကြီးလည်းခဲခဲဖြစ်တာပဲ
တေသခံတွေဟာသူတို့နေရကျေးရွာတွေမှာနေထိုင်ခဲ့တဲ့အချိန်စိုက်ပျိုးရင်းနဲ့မွေးမြူရေးကိုအကြီးကအားထားပြီးတော့ရက်ဒီအသက်မွေးခဲ့ကြသူတွေဖြစ်ပါတယ်အမိုးအကာမရှိတဲ့တောတောင်ထဲမှာလှည့်လည်သွားလာနေရတဲ့အတွက်မွေးကြိုက်ခံရတဲ့ဒုက္ခတွေတွေလည်းရှိနေတယ်လို့ဒုက္ခတွေတွေကိုကူညီပေးနေသူသူကပြောပါတယ
်မွေးတွေဒီကလည်းမလုံတော့ဘူးသန်းတိုက်ကလည်းမဟုတ်တော့ဘူးအဲအကြီးကမိုးကားပြမိုးရည်ကြီးမိုးကားလည်းမရှိဘူးအဲ့ဒီတော့ကံကျမကြီးလေးကြီးရေးတိမကျမကြီးလေးလေးပေါ့ဗျာအဲ့ဒါတော့ဟိုနိုင်တဲ့လူကအဲ့လိုမျိုးဝိုင်းဝန်းစုကြပါဟိုရွာဟိုဘက်ကဆေးလေးတလုံးများခဲ့လိုက်ဒီဘက်ကဆေးလေးတလုံးများလိုက်ရှုလိုက်ပိုးလိုက်နောက်တစ်ခါပြန်ရှာလိုက်စီးရှာတာလည်းခက်ခဲပါလေ
စက်တင်ဘာ24ရက်ကနေအောက်တိုဘာ10ရက်အထိတောတောင်တွေထဲတင်ဆောင်ရင်းမွေကက်ခံရသူ6ဦးအထိရှိပြီးတော့လက်ရှိအချိန်တိမွေကက်ခံရသူက20ကျော်ရှိတယ်လို့အခုအညီပေးရဲ့အဖွဲ့တွေကပြောပါတယ်တေဆုံးသူ3ဦးရှိတယ်လို့လည်းပြောပါတယ်ဆေးဝါးမလုံလောက်ပဲနဲ့အချိန်မီမကုသနိုင်တဲ့အတွက်စိုးရင်ရတဲ့ဖျားနာနေသူတွေလည်းရှိနေပါတယ်။နယ်မြေရှင်းလင်းတဲ့စစ်စင်ရေးကာလအတွင်းရာနဲ့ကြီးတဲ့နေအိမ်တွေလည်းမီးရှို့ဖျက်ဆီးခံရပြီးတော့အရသာတိုက်ဆုံမှုတွေလည်းရှိနေသလိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုထောက်ပံ့ပေးနေတယ်ဆိုပြီးတော့ဖမ်းဆီးတာခံရတဲ့ရွာသူရွာသားတွေလည်းရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်။စစ်ကောင်စီဘက်ကတော့ဒီဒေသတွေမှာ PDF လက်နက်ကိုင်အဖွဲ့တွေခြေကုပ်ယူပြီးတော့အကြမ်းဖက်လုပ်ရက်တွေကျူလွန်နေတယ်လို့ဆွဆွဲထားတယ်လို့အရက်သားနေအိမ်တွေကိုမိရှူတာစစ်တပ်ကမလုပ်တဲ့အကြောင်းညင်းဆိုထားပြီးအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ PDF အဖွဲ့တွေနဲ့အပြန်အလှန်ဆွဆွဲပြောဆိုနေတာပါထောင်နဲ့ချီတဲ့ဒေသခံရွာသူရွာသားတွေကတော့နေရမပြန်နိုင်ပဲတောတောင်တွေထဲမှာစစ်ဘေးရှောင်ရင်းပြေးလွှားနေကြရဆဲဖြစ်ပါတယ်